တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ ARR တိုင်းဒေဒရဲမျိုးနယ်ကလယ်သမားတွေကလယ်ဖြတ်တဲ့ခရုသတ်ဆေးဝယ်သုံးတဲ့အခါမှာအရေးသွေးစစ်မှတ်ထားတဲ့ဆေးတွေဝယ်နေရလို့ပိုးသတ်ဆေးထိန်းချုပ်မှုဥပဒေကောင်းကောင်းပြဋ္ဌာန်းဆောင်ရွက်ပေးဖို့တောင်းဆိုလာတဲ့အတန်ကိုအရင်ဆုံးဖွင့်ပြပါရစေ
ဒေဒရဲမျိုးနယ်မှာဆိုရင်လယ်သမားကလယ်ဆိုင်တယ်အခုခရုတွေဖြတ်စည်းနေပြီကျစီနေပြီဆိုရင်ကျွန်တော်ကဈေးကွက်မှာခရီးသေးတွေကိုကျွန်တော်ကသွားဝယ်ရတယ်မြန်မာနိုင်ငံဈေးဝတွေကတရားမဝင်နီးလန်းနဲ့ဝင်လာတာတွေရှိတယ်နောက်တစ်ခုကလူအပ်တဲ့စဉ္ကြိမ်စဉ္ကြိမ်ပြည်တွေမရှိတာတွေများနေတဲ့အတွက်စိုးကျိုးတွေကပိုများနေတယ်ခရီးပဲတရားမဲ့ကိစ္စပါဗျာငားတွေပါသေးနေတယ်ပုံလုံးတွေပါသေးနေတယ်အဲ့ဒီလိုဈေးမျိုးတွေကိုကြောင်းချနေတဲ့တရားဝင်တင်သွင်းလာတဲ့သူတွေကိုတော့အဲ့ဒီဥပဒေတွေကိုပဲကြောင်းလဲစေချင်တယ်ပေါ့နော်
မန္တလေးတိုင်းဆယ်တို့ရွာမှာအုတ်ချွေအဖွဲ့နဲ့မီလင်းကော်မတီတို့ကရွာမီလင်းဖို့ဆောင်ရွက်တဲ့နေရာမှာနီလန်တကြမလုပ်တဲ့အကြောင်းကိုလည်းဒေသခံတယောက်ကပြောပြလာပါတယ်
။မန္တလေးတိုင်းကျွန်တော်တို့ဒီမလိုင်းနဲ့ဆယ်တို့ရွာမှာမျိုးပေါ်လိုမျိုးရက်ွက်ချစ်ခုရှိတယ်။အဲ့ဒီချစ်ခုမှာကိုထူကိုရာမီလင်းရေးဆိုပြီးတော့ပတ်စံနေခွဲတန်းနေနဲ့ကောက်တယ်။ကောက်တော့အားလုံးကပေးတဲ့လူလဲပေးတယ်ပေါ့မပေးတဲ့လူလဲမပေးသေးဘူးခြေတဲ့လူလဲခြေတယ်ပေါ့။အဲ့ဒီမှာမှမီလင်းကော်မတီကသူတို့ရဲ့သတ်မှတ်ထားတဲ့ဟာ80ရာခိုင်နှုန်းရှိလို့ရှိရင်မီလင်းမယ်ပေါ့ဒါပေမဲ့လို80ရာခိုင်နှုန်းမပြည့်တဲ့ရွာမှာကိုပဲအုပ်ချုပ်ရေးမှုတွေကနေပြီးတော့သူတို့အိမ်သူတို့တော့လင်းနေတာမျိုးရှိတယ်နောက်ပြီးတော့အရင်အလူရှင်လို့လို့ပါလို့ပေါ့နော်သိန်းတရာလူတယ်လို့ပြောထားပြီးတော့အဲ့ဒီသိန်းတရာပေါ်ကနေပြီးတော့ခြေရွာကနေပြီးတော့သုံးချက်တိုးနေပေါ့အတိုးတွေပေးနေရတာခုထိပေးနေရတော့ပေါ့ဒီမီလင်းကော်မတီရဲ့အဲ့ဒီအုပ်ချုပ်ရေးမှုတွေကနေပြီးတော့အခုပေးခြင်းပေးအခုမပေးရင်နောက်တစ်ချိန်ကျရင်နှစ်ဖပေးရမယ်ဆိုတာမျိုးတွေတောင်းတယ်အဲ့တော့တချို့ပြည်သူကြတော့လဲလင်းကျင်ပြီးတော့တခါတည်းနီးရဝင်ွေတို့တွေနဲ့ထက်ဆွဲနှစ်ခါမှဖြစ်တာပေါ့
ဆက်ပြီးနားဆင်ရမှာတော့မွန်ပြည်နယ်အကြောင်းပါအဲ့ဒီမှာကာပြားသွေးပါလို့ဆိုပြီးနိုင်ငံသားစီစီကပ်ပြားရမထားတဲ့ပွဲရလူငယ်တွေကိုပညာရေးဝန်ထမ်းမခန့်တဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြလာပါတယ
်ခြေကမြန်မာဦးကြီးဌာနမွန်ပြည်နယ်ပညာရေးမှုရုံးမှနေသားလာပြီးအောက်ခြေဝန်ထမ်းဂျာရုခန့်ထားရေးအတွက်ဆန္ဒပြုတော်ကို29ရက်9လ2016ရက်နေ့တွင်ကျင်းခဲ့ပါတယ်။3ရက်7လ2016ရက်နေ့တွင်ပညာရေးမှူးရုံးမှသေးမကဖုံးဖြည့်အကြောင်းကြားခဲ့ပါတယ်။ဖောင်ကိုလာပြန်ယူလိုက်ပါ။ MNE တွင်တော့တုံးမောက်ဆိုမပုံဖြစ်လို့ပယ်ဖြတ်လိုက်ပြီဟုပြောခဲ့ပါသည်။ဒီမပုံမြင်နဲ့မခေါ်တော့ဘူးဆိုတာပညာရေးမှူးကအကြောင်းအုပ်တွေကိုခေါ်ပြီးတော့ဒီလိုမျိုးပြောတာကြားလိုက်တယ်။တချို့ဆရာမတွေကျွန်တော်မေးကြည့်ရတာကြားတယ်။တော်တော်များများကအိမ်ထဲမှာတော့မှမိဘတွေကပိုင်းအောင်ခိုင်းရတယ်။မိမလည်းပိုင်းအောင်ခိုင်းရတယ်။အပွားလည်းပိုင်းအောင်ခိုင်းရတယ်။တာသမီတွေကတော့သုံးပေါက်ဆိုးအဆင်းရောင်ဆိုပြီးတော့တောက်လိုက်တယ်။တွင်းနှောဆိုပြီး။တွင်းနှောဆိုတာကျွန်တော်တို့ကမွတ်စလင်နဲ့ပမာနဲ့ယူလာတို့ခရင်နဲ့မွန်နဲ့ယူလာတို့ဒါအီဟူတို့လောက်ဝကရဲ့ဥပဒေရာတွေသူတို့လုပ်နေကြတာ။ပညာရေးနဲ့ပြည်တော်စုဝင်ကြီးသိအောင်။ချက်ကအဲ့လိုမျိုးညှဉ်းပန်းချက်ရှိသလား။ဒီအန်ပြီးရဲ့ဆိုရင်မခေါ်ပါနဲ့။ပယ်ဖြတ်လိုက်ပါဆိုတာ
။တရုတ်မြန်မာနယ်စပ်ကမြို့တွေမှာအလုတ်သွားလုပ်နေတဲ့မြန်မာနိုင်ငံသားတွေကြုံရတဲ့အခက်အခဲအကြောင်းကိုလည်းအလုံသမားတယောက်ပြောပြတာတာနားဆင်ကြည့်ပါခင်ဗျာ
ပြည်ုပ်မြန်မာနယ်သက်ဆက်တန်းတော်လာဆိုတမစ်ပါအုပ်ချွေလီကဒဖိတ်တုံးထူရယ်လူဖယ်ကနေပြီးတော့နန်းတော်ပေါက်နန်းတော်ပေါက်ကနေပြီးတော့ဒီဥပြည်တဲ့ဆက်တန်းတော်လာပြန်ပန်းအောင်ပေါက်လုပ်ပြီးတဲ့ဗျာ2000 3000ကုန်တယ်ဒီဥစကားနဲ့ကျွန်တော်ဗမာစကားတက်တဲ့လူနဲ့တွားပြီးတော့နေတဲ့မြတ်ပေါက်တို့ဘာလို့လုပ်ပြီးတော့အလုရှာရတာပဲကုန်ကြစိတ်လည်းမများဘူးပေါ့ကျွန်တော်ဆိုင်လို့မလို့တော့အများကြီးကုန်တယ်ဆိုပြီးအဲ့လိုပြောနေတယောက်ရေးသက်လေးနဲ့ဖြစ်ပြီးတော့လှုပ်တော့ဆာကြတာပဲကျွန်တော်တို့လှုပ်လို့မဲ့တတိယဒရုပ်ရဲ့အလုပ်ယုံထောက်ခံတာပေးလိုက်တာအဲ့ထောက်ခံတာနဲ့ခေါ်သွားပြီးတော့ကျွန်တော်လောကရတာပြုံးငွေ900ကိုဗမာငွေအသိခင်ဗျကျွန်တော်တို့ကတလာ3သိန်းနဲ့လှုပ်ထားပါဘူးဒီလိုတရုပ်လိုမျိုးတွေက6သိန်းကျော်ခွန်းနဲ့အဲ့ဒါတွေကဒီလိုတတိယကပတ်စံမရှင်းတဲ့နဲ့ပြီးပါကြီးထူပြတ်သွားကျွန်တော်လည်းမလိုက်တော့ဘူးအဲ့ဒါနဲ့9သိန်းလောက်ကျန်ခဲ့တာပေါ့ခင်ဗျကျွန်တော်လည်းပြန်လာအဲ့မှာကောင်းတဲ့တတိနဲ့တွေ့တော့လည်းပတ်စံပုံမှန်ရပါတယ်မကောင်းတဲ့အထင်းနဲ့ပြီးတော့လေမြန်မာရခိုင်ရှမ်းအလီဖြူပညာရှင်လေးတွေဗဘူးထူရာတို့ရခိုင်ပြည်နယ်ကောင်လေးတွေပြန်တော့ကြတော့သူတို့ကြလည်းခလင်းလာတိတ်ကိုမြင်လာရကြကော်မတီလေးတွေကြတော့စားတော့ဆိုင်နေနဲ့ဟောပေါ်ဆိုင်နေမှာတပွဲတို့ပေါ့ဆိုင်နေမှာလို့တဲ့ဆိုလို့ရှိရင်လက်ကပြုံးလို့ထောက်မှရပေါ့ပြုံးနေသက်လူဆဲရှင်ကောင်ရွှေဒီခိုင်ရှင်ဂျမ်ဖုံဖန်ရှင်ခါကြံထိန်ချုံကံပိုက်ဒီမန်စီပေါ့ချာအုပ်ခုတ်တာတို့ကြံခုတ်တာတို့ကာရီသေးကုံတို့ပယံတို့ကအားရကြီးကအဓိကလောက်ကြဒီမှာလုံမိုင်းမှာလည်းမျက်နှာနေရလို့မိုက်တော်များရှိရဗျ
ရန်ကုန်တိုင်းလှဲကူးမြို့နယ်ကပုတ်တင်ညိုရွာမှာရှိတဲ့အင်းနဲ့ပတ်သက်လို့ အင်းလုပ်ငန်းရှင်နဲ့ရွာသားတွေကြားပြဿနာဖြစ်နေတာကိုလည်းဒေသခံတယောက်ကအခုလိုပြောပြပါတယ်။
ကျွန်တော်တို့လက်ကူညွန့်နေရပုတ်တင်ကြီးကိုရွာမှာမိုးမီအင်းကြီးကိုတဖြည်းဖြည်းတည်းလူကအင်းကြီးကိုကောအောင်လုပ်တယ်။ခုနောက်ပိုင်းတဲဆောက်ထားတို့တစ်မင်းဆိုင်ထားတို့ခြံတရုပ်ခတ်တယ်ကျွန်တော်တို့ရွာမှာဆိုလို့ချင်းဒီအင်းတင်းကိုမိပို့ပြီးတော့ကြောင်းနေရတယ်ကျွန်းသွားရတယ်ဘေးမှာလှောက်ရတဲ့အခါကျတော့တဖြည်းခြံနေလောပါခြံနေဒီဖြင့်စာကျွေးခြံနေဝင်တယ်တကလေးကြီးတွေဒုက္ခရောက်ကျွန်တော်ဒီလားဟာဘောကဒူးကောင်းတော့ဖြစ်တယ်ဗျာကားဆိုင်ကယ်ပါညာလူတွေသွားလာနေအတွက်တော်ခက်ခဲတယ်ဒီရွာမှာဒီအင်းချိန်မှချင်းချင်းမှဖြစ်တဲ့အတွက်ကြောင့်မလို့သွားပြီးတော့မှစက်ကြီးနေတဲ့ဖော်တဲ့နေရာကိုပြေလဲရပြေလဲကြောင့်နှိမ့်နိုင်မလို့ပေါ့နော်သွားလဲသွားရောဟိုလည်းကြာကြာတဖြည်းတော့မရှိဘူးတဲ့ဟိုစက်မောင်းတဲ့လူကတော့မန်နေဂျာတယောက်ကခဏတော့ဗာပဲပြောပြောတဲ့ကျုပ်ကတော့လုံးမှာပဲတဲ့အဲ့လိုကြီးပြောတဲ့ခါကျတော့မပြေလဲတော့တဖြည်းနဲ့မှပဲနှိမ့်နိုင်နိုင်လုံးမယ်ဆိုပြီးနောက်ကျောင်းပြန်လာတာဒီရွာဒီဥက္ကဋ္ဌပိုင်းဆိုင်ရာတွေကနေကျွန်တော်တို့သုံးဦးကိုပေါ့သွားတောင်းမှန်ပေါ့လေမတောင်းမှန်ဆိုလို့ရှိရင်တရားရုံးတိုင်နဲ့ဒီရွာမှာဖြစ်နေတဲ့ဟာကိုရန်ကုန်တိုင်းဒေသကြီးတို့တော့ဒီဝင်းကြီးကျုပ်ကြီးစားရက်ကပဲတိုင်စားကျွန်တော်တို့နှစ်ကြိမ်ပေါ့ပို့အာမမသိရဘူးက
နတ်မောင်းမြို့နယ်ကလေးအိမ်ရွာမှာရန်ကားနေတဲ့လူတယောက်ကိုအရက်ကဝိုင်းဖန်တဲ့ခါမှာတေဆုံးသွားလို့ရွာဥက္ကဋ္ဌအပါအဝင်18ဦးအဖမ်းခံထားပြီးအာမခံမရတဲ့အကြောင်းနဲ့ထောင်ဝန်ဆောင်ကောင်းကောင်းမွန်မွန်တွေးခွင့်မရတဲ့အကြောင်းကိုလည်းမိသားစုဝင်တဦးပြောပြလာတာနားဆင်ကြည့်ပါခင်ဗျာ
နမောင်ရေရွာမှာကြောင်းနေတဲ့လူကလူတွေအကုန်လုံးရဲတင်းနဲ့လိုက်ပြီးတော့ခုတ်တတ်မလို့လုပ်နေတာသူ့အမေကလည်းရွာမှာမနေနိုင်တော့ဘူးထွက်ပြေးသွားပြီဆောင်းကမှအိမ်အောင်ရှိရဲသူ့မိန်းမကလည်းသူ့ကိုမပေါင်းရဲတော့ဘူးအဲအကြောင်းမလို့ကျမတို့ကလည်းဒီနမောင်မြို့နယ်ရဲစခန်းကိုလှမ်းပြီးအကြောင်းကြားတယ်ပေါ့နော်အဲခါကျတော့ရဲစခန်းကကိုယ်ပဲဖမ်းဖို့ပေါ့သူ့ကိုမလာနိုင်ဘူးတဲ့ရွာကလည်းသူ့ပြီးဖမ်းတာပေါ့ဖမ်းတော့သူ့ကသူပြင်းနဲ့အုတ်ခုံနဲ့ရိုက်ပြီးတော့ကောင်းအောင်ထိပါကျွန်မတို့ကဆေးရုံပို့လိုက်တယ်ဆေးရုံပို့လိုက်တော့ဆေးရုံရောက်ပြီကြာမကိုအသက်ထွက်တယ်အာနမောင်ကျွန်မရဲစခန်းထဲမှာပါအဖမ်းခံရတဲ့ခဲမှာကကျွန်မအမျိုးသားပါပါသွားတယ်ရှောက်ပင်ကဥက္ကဋ္ဌဦးကျော်မင်းပြီးတော့18ယောက်ပါရှင်အဲ့ဒီထဲမှာတက္ကသိုလ်တက်မဲ့ကျောင်းသား3ဦးကလည်းပါနေတယ်ကျွန်မအမျိုးသားကလည်းရောဂါဝေဒနာနဲ့ခံစားနေရတဲ့လူတယောက်သူတို့ကလည်းအမှားကန်ချက်တောင်မပေးဘူးအပြင်လည်းထွက်လို့မရဘူးဆိုတော့ကျွန်မတို့မှတော်လေးပေါ်ဒုက္ခရောက်နေတယ်ကျမတို့ပစ္စည်းပေးခြင်းလို့ရှိရင်အဝေးရနေပဲလမ်းပြီးပေးရတယ်။ဒါကလည်းပြောခွင့်ပြုပြီ
။ဒီတစ်ပတ်သောရရှင်ပေးစာခန္ဓာကိုဒီစာနဲ့ပဲနှုတ်ဆက်ပေးရစေ။အခုလိုသောရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့ကြီးကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfi.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။